မြန်မာနိုင်ငံအတွင်း COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထက်ကျုပ်လူသားတွေအနေနဲ့ဥရောပသမဂ္ဂအဖွဲ့ရဲ့မြန်ကူရေးပေါ်ရမငွေကပေးအပ်တဲ့ထောက်ပံ့ငွေတွေဆက်လက်ရရှိနေဆဲဖြစ်ပြီးမေလ1ရက်နေ့ကဩဂုတ3ရက်နေ့အထိယူရိုငွေ 1.5 သန်းမြန်မာကျပ်ငွေ 4 ဘီလီယံမြန်ကူကထောက်ပံ့ကူညီခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်ဒီနေ့မေလာကစပြီးအကူအညီပေးတဲ့မြန်ကူအရေးပေါ်ရမငွေကိုယူရိုငွေ5သန်းမြန်မာကျပ်ငွေ 9.9 ဘီလီယံမှတည်ထားတာဖြစ်တာကြောင့်အခုအခါရမငွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။လာစဉ်ထောက်ပံ့ငွေပေးရတဲ့ဒီအစီအစဉ်ကိုဒေါ်ဘာလာ30ရက်နေ့အထိရပ်တိုးတက်မလိုက်တယ်လို့လည်းဥရောပသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိအထည်ချုပ်အထည်လိမ့်နဲ့ဖဏ္ဍချုပ်ကဏ္ဍကစက်ရုံ230ဝန်းကျင်ကလုံသားစုစုပေါင်း 26,500 ကျော်ကိုထောက်ပံ့ပေးနေပြီးထောက်ပံ့ငွေကြေးပမာဏကတူးကို3,000ကျော်ကနေ132,500အထိခြားနားမှုရှိတယ်လို့လည်းပြောပါရယ်အထည်ချုပ်ကဏ္ဍမှာအလုပ်လုပ်ကင်သူ90ရာခိုင်နှုန်းကဆင်းရဲတဲ့ဇာတိရွာတွေကနေတင်းတင်းတဲ့လစာရရှိဖို့စက်ရုံတွေမှာလာရောက်လုပ်ကင်နေသူအမျိုးသမီးတွေဖြစ်တာကြောင့်မြန်ကူရဲ့အကူအညီဟာသူတို့အတွက်ယုံကြည်မှုခွန်အားကိုရရှိစေလိမ့်မယ်လို့လည်းပြောပါရယ်သူတို့ရရှိထားတဲ့အလုပ်တွေတည်မြဲဖို့နဲ့လက်ရှိအကျပ်တွေကိုကျော်လွှားလွတ်မြောက်နိုင်စေဖို့ကမြန်ကူရဲ့အဓိကရည်ရွယ်ချက်ဖြစ်ကြောင်းဥရောပသမဂ္ဂအဖွဲ့ EU ကပြောပါရယ်